ဒါကြောင့်ရှင်များရှင်အမေရိကန်နိုင်ငံသားဤဌာနကနေလွတ်တော်ရဲ့ညွှန်ကြားချက်အရနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူ့ခွင့်ရေးအစည်းအဝေးခန်းစားမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီလဆောစောပိုင်းကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးခန်းစားကိုမြန်မာနိုင်ငံသားဤဌာနကဒီကနေ့မြန်မာအလင်းသတင်းစာမှာဖော်ပြခဲ့ရလက်မခံပေးချလိုက်ပါတယ်ဒါပေမဲ့မြန်မာဂျမူးကရ ပို့ထားပါတယ်
။သောရရှင်များရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2006ခုနှစ်မတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့2005ခုနှစ်အတွက်လူ့ခွင့်ရေးအစီရင်ခံစာကိုမြန်မာစစ်အစိုးရနိုင်ငံသားရေးဝန်ကြီးဌာနကမတ်လ16ရက်နေ့မှာလက်မခံဘဲပယ်ချခဲ့ပါတယ်။မြန်မာနိုင်ငံမှာတကယ်ပဲလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုနိုင်ငံတကာကစာရမ်းများရေးသားခဲ့ပြီးထုတ်ပြန်ခဲ့ပုံ။အမေရိကန်နိုင်ငံရဲ့အစီရင်ခံစာဟာမှန်ကန်မှုရှိတယ်ဆိုပြီးဆန်းမြန်မာနယ်စပ်ကမြန်မာဒီမိုကရေစီရေလှုပ်ရှားနေသူခေါင်းဆောင်တူဖြစ်တဲ့ဦးတန်းထွက်ကအခုလိုပြောပြသွားခဲ့ပါတယ
်။ကြာသေးခင်ကပဲချက်ကမရာဟောင်းဒီဘောက်ပရဆာပဲနဲ့ဒီတောင်အာဖရိကကခေါင်းဆောင်ကြီးဒက်စမွန်တူတူကနေပြီးတော့ဗမာပြည်ရဲ့အခြေအနေကိုစာရန်တစ်ခုပြုလုပ်ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ခဲ့တယ်။အဲဒီအဲမှာဆိုရင်ဒီကဘာပေါ်မှာအချက်၅ချက်ဖော်ပြထားတဲ့အဲမှာလူ့ခွင့်ရေးချိုးဖောက်မှုတွေကအပြင်းအထန်ဆိုးဆိုးဝါဖြစ်ပေါ်နေတယ်ဆိုတဲ့အချက်ကိုအတိအကျထောက်ပြထားတယ်။ဒါကြောင့်ဒီတန်ကနန်ရှိတဲ့ဗမာပြည်သူလူထုကလည်းဗမာပြည်ရဲ့မှာမနေရဘူး။ဒုက္ခသည်ဖြစ်ပြင်ထွက်နေရတယ်စီးပွားရေးတွေကလည်းချွတ်ချုံကြနေတယ်ဒီရင်းမှာလည်း internet displaced person တွေကဒီတိမ်ငနန်းကျော်ရှိနေတယ်ဝိရစေဝါပြဿနာရှိတယ် HIV AIDS ပြဿနာလည်းဒီဗမာပြည်ပြဿနာမဟုတ်တော့ဘူး data drain ပြဿနာဖြစ်လာတယ်ဆိုတော့အရာတွေကအစတရရဲ့အားလုံးပေါ့နော်အဲ့ဒီအရာတွေကဗမာပြည်ကမကြခင်မှာပြည်ညာရှင်များအဆိုအရဆို first state ဆိုတဲ့ဒီကြာဆုံးနိုင်ငံများစီးကိုတတိယဝင်ရောက်လာတော့မယ်အဲ့ဒါမှအမေရိကန်နိုင်ငံခြားရေးဌာနက2009လောက်တုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာကဘာကြီးကိုချင်းချောက်နေတဲ့အရာဟာဒီ terrorism ဆိုတာတက်ပေါ်လေဒီ first state ဆိုတဲ့ကြာဆုံးနိုင်ငံများဒီကနေပြီးတော့ကမ္ဘာ့စီးငြိမ်ရေးနဲ့ငြိမ်းချမ်းဖွံ့ဖြိုးတိုးတက်ရေးအဓိကချင်းချောက်တဲ့အရာများဖြစ်တယ်ဆိုတာသုံးသပ်ထားတယ်။ဒီအားလုံးသိကြတဲ့အချိန်မှာနိုင်ငံတကာကနေပြီးတော့ကမ္ဘာပြည်ရဲ့စစ်ဆေးကလုပ်နေတဲ့လူ့ခွင့်ချိုးဖောက်မှုတွေဟာဒေတာတွေလာမကကမ္ဘာ့ငြိမ်းချမ်းနဲ့ဒီငြိမ်းချမ်းကိုချင်းချောက်မှုတွေဖြစ်လာနိုင်တယ်။ဒါကြောင့်အမေရိကန်အစိုးရရဲ့နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာဟာအင်မတန်မှကိုပဲကြောင်းကျုံညီညွတ်တာဖြစ်တယ်။ဗမာပြည်ဆိုကနေပြီးတော့ထုတ်ပြန်တဲ့ပြည်ညာချက်ကတော့ဒါအကြောက်တရားနဲ့ပေါ့လေ။သူတို့ဒါကြောက်ကံကံဖော်ပြချက်ပဲဖြစ်တယ်လို့ကျွန်တော်ဒီလိုပဲမြင်ပါတ
ယ်။မြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဥက္ကဋ္ဌကိုတန်ငယ်ကတော့မြန်မာနိုင်ငံကြေးဝန်ကြီးဌာနကထုတ်ပြန်ချက်နဲ့ပတ်သက်ပြီးအခုလိုပြောပြသွားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကထုတ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူ့ခွင့်ရေးအခြေအနေဟာတကယ်ကိုပြည်သူ့ဘုံပေါ်ကြထားတာတွေ့ရပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကြည့်တာကတော့ဒီစာတမ်းဟာတကယ်ကိုမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုမိမောင်းထိုးပြနိုင်တယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုပြောချင်တာကတော့ဒီနေ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဆိုးဝါးနေတာကိုပြောဆိုနေတာဟာအမေရိကန်ပြည်ထောင်စုတခုရဲ့မဟုတ်ပါဘူး။ကမ္ဘာကုလသမဂ္ဂအပါအဝင်ကုလသမဂ္ဂအထူးသဖြင့်ပြည်မှုချုပ်ကိုယ်တိုင်ကပြောဆိုနေရတဲ့အချက်ဖြစ်ပါတယ်။ဥပမာပြောရရင်လွန်ခဲ့တဲ့ဖေဖော်ဝါရီလကမြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာပင်ရဲဟာအနည်းချုပ်အနေနဲ့သူပြောတာကတော့မြန်မာနိုင်ငံမှာအခြေခံလူ့ခွင့်ရေးလုံးဝမရှိဘူးလို့တောင်းကောက်ချက်ပေးပါတယ်။ဒါဟာကျွန်တော်တို့အင်မတန်ထင်ရှားပါတယ်။မေဂန်ပြည်တော်စုတခုလည်းမဟုတ်ပါဘူး။ဒါကြောင့်မို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအင်အားစုတွေအနေနဲ့မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေလုံးဝမရှိဘူးဆိုတာကိုတိတိကျကျဖော်ပြနိုင်ပါတယ်။ဒီနေရာမှာပြောချင်တာကတော့ကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးဒေတာတွေငြိမ်းချမ်းရေးလုံခြုံရေးကိုတောင်ချင်းချောက်လာနိုင်တဲ့အရေးရှိတဲ့မတိုးတက်ဘူးဆိုရင်ဒါတွေကစိုးရင်ွယ်ဖြစ်တယ်ဆိုတာကိုကုလသမဂ္ဂအပြည်မှုချုပ်ကိုယ်တိုင်ကတိတိလေးလေးဖော်ပြထားပြီးဖြစ်ပါတယ်
။မြန်မာစစ်ဆိုရကတော့ဒီအစီရင်ခံစာဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ဖို့အတွက်နိုင်ငံရေးရာထိုးနှက်ချက်တာဖြစ်တယ်လို့ဆွတ်ဆဲခဲ့ပြီးကျောင်းသားကောင်းဆောင်ကိုတန်ငယ်ကတော့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံပေါ်အမျိုးသားပြန်လည်တည်မြဲရေးကိုသာလိုလားခဲ့တယ်လို့အခုလိုပြောဆိုသွားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့ဗမာပြည်ကိုဝင်ရောက်ဆက်ဖက်ဖို့အလားအလာမရှိပါဘူး။ဒီနေ့နိုင်ငံကြီးတွေအားလုံးအိန္ဒိယနိုင်ငံတွေအားလုံးမြန်မာနိုင်ငံပေါ်မှာမြင်ကျင်နေတာကငြင်းငြင်းချမ်းချမ်းနဲ့ကိုယ့်ပြည်တွင်းပြည်ထောင်စုကိုကိုယ်တိုင်စိတ်ဆုံးဆုံးနေအခြေစားကြီးလည်းဖြစ်ပါတယ်ဒီပေါ်မှာအားလုံးကဝိုင်းဝန်းတိုက်တွန်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့2009ခုနှစ်လူ့ခွင့်ရေးအစီရင်ခံစာပေါ်မြန်မာအစ်အစိုးရဘက်ကတည်ထောင်ခဲ့တာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်